မင်္ဂလာညနေခင်ပါရှင်2019ခုနှစ်စက်တင်ဘာလ9ရက်တနင်္လာနေ့ညနေပိုင်း VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။ကျမခွန်ရောပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြိုကြိုသိမ်းပြပြမှာပါ။တာလီဘန်လူနဲ့ဆွေးနွေးမဲ့အစီအစဉ်ကိုဒမနော့ထရမ်ကရုပ်ပြည့်ဖျက်လိုက်ပြီးတဲ့နောက်အာဖဂန်မှာတိုက်ခိုက်တာတွေပြန်ဖြစ်နေပါတယ်။မြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ဟာမှုကင်းပြည့်တွေကိုစပြီးတော့စုဆောင်းရယူတော့မှာဖြစ်ပါတယ်။ဟောင်ကောင်ဟာတရုတ်ရဲ့ခွဲထွက်သိလို့မရတဲ့အပိုင်းဖြစ်တယ်လို့ပြည်အစိုးရအဘော်သတင်းစာအဒီတာအဘော်မှာရေးထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညနေခင်းနားဆင်ရမယ့်သတင်းမှာတော့ဒီ Raymond Mastesis ဒီကနေ့အတွက်ကိုမြန်မာနိုင်ငံကကိုယ်စွေဝင်ရရှိသွားခဲ့ပါတယ်။
The 2019 Raymond Mastesis Award for Emergent Leadership.ကိုစွေဝင
်ခုလိုမြန်မာနောင်းကအဲဒီတာချုပ်ကိုစွေဝင်ရရှိသွားတဲ့စုအကြောင်းကိုလည်းနားဆင်ကြရမှာဖြစ်တယ်လို့ကမ္ဘောဇာဘဏ်ကအမေရိကန်ရဲ့ပိတ်ဆို့တံခတ်မှုကိုကြုံလာရရင်ဥပဒေရကကာကွယ်ဖို့အတွက်အမေရိကန်အခြေစိုက်ပုဂ္ဂလိကရှေ့နေအဖွဲ့တစ်ခုကိုငှားရမ်းလိုက်တဲ့အကြောင်းနဲ့အတူဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲကကလေးတွေရဲ့ပညာသင်ကြားခွင့်မရတဲ့အခြေအနေတွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုရင်ဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ်းတဲ့မဆုမြတ်မွန်တို့ပြောပြပေးပါမယ်ရှင်။
တမရအပန်းဖြစ်စခန်းဖြစ်တဲ့ Camp David မှာတာလီဘန်ဖွဲ့နဲ့တွဲဆုံဆွေးနွေးမဲ့အစီအစဉ်ကိုဖျက်လိုက်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ်ကအယုဒ္ဓယာကြေညာလိုက်ပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာတာလီဘန်ဖွဲ့ရဲ့တိုက်ခိုက်မှုတွေထပ်ဖြစ်လာပါတယ်။တွဲဆုံဆွေးနွေးပွဲဖျက်လိုက်တဲ့ဆိုတော့အာဖဂန်နစ္စတန်မှာအရေးပါတဲ့နှစ်ပတ်လည်အထိမ်းအနှံ့တွေမရောက်ခင်လေးမှာပဲသမ္မတထရမ်ကကြေညာတာပါ။ဒီကနေ့တနင်္လာနေ့ဟာတာလီဘန်စန့်ကျင်ရေးတပ်မှုအာမက်ရှာမဆူးလုတ်ကြံခံရတဲ့နှစ်ပတ်လည်နေ့ဖြစ်ပြီးအင်္ဂါနေ့ဟာရှီယာမွတ်စလင်တွေရဲ့ဘာသာရေးအထွတ်မြတ်အာရှူရာနေ့စက်တင်ဘာလ17ရက်ဗုဒ္ဓဟူးနေ့ကတော့အမေရိကန်ကမ္ဘာကုန်သွယ်ရေးညှော်စင်ညီနောင်ကိုတိုက်ခိုက်ခံခဲ့ရတဲ့ 9/11 နှစ်ပတ်လည်နေ့ဖြစ်ပါတယ်။အမေရိကန်တာလီဘန်ဆွေးနွေးပွဲတွေဘယ်တော့ပြန်ဆမယ်ဆိုတာနဲ့ဆက်ရှိနှစ်ကြာအာဖဂန်စစ်ပွဲဘယ်တော့အဆုံးသတ်မယ်ဆိုတာတွေကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။တခါပြည်နယ်အရှေ့နောက်ပိုင်းကခရိုင်နှစ်ခုတည်းမင်းမှာတနည်းနည်းညဘက်ကဖြစ်တဲ့တိုက်ခိုက်မှုတွေကိုသူတို့လုပ်တာလို့တာလီဘန်ဖွဲ့ကကြေညာထားပြီးထိခိုက်ဒဏ်ရာသေဆုံးတာနဲ့ပတ်သက်တဲ့သတင်းတွေကိုတော့မရသေးပါဘူး။ဒီကနေ့ကာဘူးမြို့တော်မှာလမ်းမီးတောင်ပေါ်ပောက်ကွဲတဲ့ဖြစ်ရပ်တွင်အရသာ၃ဦးဒဏ်ရာသွားတယ်လို့မြို့တော်ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ဘာကိုပြစ်မှတ်တာတိုက်ခိုက်တယ်ဆိုတာမသိရသေးဘူးလို့သူကဆိုပြီးလက်တယ်ဖြစ်လေပေဖွဲ့ကမှမကြေညာသေးပါဘူး
။အီရန်နိုင်ငံမှာယူရေနီယံတွေကိုအရင်ကထက်ပိုပြီးတန့်စင်နိုင်ပေမဲ့အစ်စ်မြင့်ဗဟိုခွာဆက်တွေတက်ဆင်နေတယ်ဆိုတာကိုကုလသမဂ္ဂအမှုညွှန်ဆိုရင်လေးလာဆောင်ကြည့်ရေးအေဂျင်စီ IAEA ရဲ့စစ်ဆေးရေးမှုတွေကဒီကနေ့အတည်ပြုလိုက်ပါတယ်။တက်ဆင်နေတဲ့အထက်မှာ2015ခုနှစ်ကအီရန်နဲ့နိုင်ငံတကာကြားရရှိထားတဲ့နျူကလ িয়ার ဆန်ရသဘောတူညီချက်အရတားမြစ်ထားတဲ့ဗဟိုခွာဆက်အမျိုးအစားတွေပါဝင်တယ်လို့ IAEA ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဗဟိုခွာဆက်တွေပြန်လည်အသုံးပြုမယ်လို့အီရန်ဘက်ကကြေညာခဲ့ပြီးရပိုင်းကြမှာပဲအခုလိုအတည်ပြုချက်ထွက်ပေါ်လာခဲ့တာပါ။အီရန်ရဲ့ရေနံလုပ်ငန်းအပေါ်အမေရိကန်ရဲ့ပိတ်ဆို့တံခတ်မှုတွေကြော်လွှားနိုင်အောင်လို့စာချုပ်မှာသဘောတူထားတဲ့ EU ဥရောပသမဂ္ဂကထိထိရောက်ရောက်လုံမပေးဘူးလို့ဆိုပြီးသဘောတူစာချုပ်မှာကန့်သက်ထားတာတွေကိုအီရန်ကပြန်လုပ်နေတာဖြစ်ပါတယ်။အမေရိကန်ကတော့သဘောတူညီချက်ကနေ2018ခုနှစ်မှာနှုတ်ထွက်ပြီးပိတ်ဆို့တံခတ်မှုတွေကိုချမှတ်နေပါတယ်။အစောပိုင်းတုန်းကလည်းအီရန်မှာတန့်စင်ယူရေနီယံထားရှိတဲ့ပမာဏနဲ့ယူရေနီယံတန့်စင်တဲ့အဆင့်ကိုသဘောတူထားတာထက်ကျော်လွန်တိုးမြင့်ခဲ့ပါတယ်။နိုင်ငံတကာသဘောတူညီချက်ထဲမှာအသေးစားထည့်သွင်းကန့်သက်ထားတာတွေကိုအီရန်ကချိုးဖောက်နေပုံရပါပေမဲ့အီရန်အနေနဲ့ IAEA နဲ့ဆက်လက်ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့စစ်ဆေးရေးမှုတွေကိုလည်းနျူကလ িয়ার ဆက်ရုံတွေကိုစစ်ဆေးခွင့်ဆက်ပေးထားမယ်လို့ပြောကြားထားပါတယ်။2015ခုနှစ်ကသဘောတူညီချက်ဟာအီရန်အပေါ်အလျှော့ပေးလွန်းတယ်လို့မြင်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ်ကအီရန်နဲ့သဘောတူညီချက်တည်ရအောင်ညှိနှိုင်းချင်တယ်လို့ပြောကြားထားပါတယ်။သဘောတူညီချက်တည်လို့ရင်အီရန်ရဲ့ပယ်ထိန်ထုံးအစီအစဉ်ကိုကန့်သက်ချက်ထည့်ထည့်သွင်းလိုတဲ့အပြင်ကန့်သက်ချက်တွေကို2015ခုနှစ်သဘောတူညီချက်ထက်ကိုအချိန်ပိုတိုးချင်တယ်လို့သမ္မတထရမ်ကပြောကြားခဲ့ပါတယ်။
အမေရိကန်ပြည်တော်စုနဲ့တန်တမာရေးဆိုင်ရာအခြေတင်ထွက်တာမှာအဓိကနေရာကပါခဲ့တဲ့ Ivan Yenelin တင်မောဘော်ကရေနံမြေကိုရောင်းပြီးသွားပြီလို့ Iran နိုင်ငံကပြောပါတယ်။ Adrian Doria Yenelin တင်မောဟာမြေရေပင်လယ်ကမ်းရိုးတန်းမှာဆက်ကပ်ပြီးပါလာရဲ့ကုန်တွေကိုချပြီးသွားပြီလို့ Iran နိုင်ငံရဲ့ဌာနပြောခွင့်ရ Abbas Musavi ပြောတာကိုကိုးကားပြီး Iran နိုင်ငံပိုင်သတင်းဌာန IRNA ကတနင်္လာနေ့မှာဖော်ပြပါတယ်။ဘယ်နိုင်ငံကိုရောင်းလိုက်တယ်ဆိုတာကိုတော့ပြောခွင့်ရကထုတ်ပြောမသွားပါဘူး။တင်မောဘော်မှာ Iran ရေနံစိမ်းစီပေါင်း 1.3 တန်းတင်သွားတာပါ။ဒီမဟာပြီးခဲ့တဲ့ဗတင်းဘက်ကလုံးဝအဆအနမမြင်ရတော့ပဲပျောက်သွားပြီးစီးရီးယားကမ်းလွန်ပင်လယ်မှာရှိနေတာကိုဒိုလူဒဇင်းကရိုက်ယူခဲ့တဲ့တပ်ပုံမှာတွေ့ရပါတယ်။စီးရီးယားကိုရေနံမရောင်းဖို့ဥရောပသမဂ္ဂ EU ကတန်ခတ်အရေးယူထားတာကိုချိုးဖောက်တယ်ဆိုတဲ့သံသယနဲ့အဲဒီဒီမဟာကိုပြီးခဲ့တဲ့ဇူလိုင်လမှာဗြိတိသျှမရိန်းတပ်ဖွဲ့က ဂျီဘရော်တာကမ်းလွန်မှာဖမ်းခဲ့ပါတယ်။ဒီတစ်ချောင်းပိုင်းဂျီဘရော်တာဒေသမှာတင်းမောကိုသတင်း၆ပတ်ကြာထိန်းသိမ်းထားပြီးတဲ့နောက်အမေရိကန်ကကန့်ကွက်တဲ့ကြားမှာပဲပြန်လွှတ်ပေးခဲ့ပါတယ်။ EU ကတန်ခတ်ရည်ယူထားတဲ့ဗဲနိုင်ငံကိုမှဒီတင်းမောသွားမှာမဟုတ်ဘူးဆိုတဲ့အာမခံချက်ရတာကြောင့်ပြန်လွှတ်ပေးလိုက်တာလို့ဂျီဘရော်တာကပြောပါတယ်။အဲဒီအချိန်ကလေးကဆလို့တင်းမောကိုတားဖို့အမေရိကန်ကတောက်လျှောက်ကြိုးစားခဲ့ပါတယ်။တင်းမောကိုပေးရင်ဒေါ်လာတန်ပေါင်းများစွာပေးမယ်ဆိုပြီးတင်မောကပတိန်ကိုလက်ထိုးဖို့ကြိုးစားခဲ့တယ်လို့တင်မောသားတွေပေါ်တန်ခတ်ရည်ရည်မှုတွေကိုလည်းချမှတ်ခဲ့ပါတယ်
။လက်ဗနွန်နိုင်ငံတောင်ပိုင်းမှာအစ္စရေးအဝေးချင်း drone ရေတစ်ခုကိုပစ်ချခဲ့တယ်လို့ Hezbollah အဖွဲ့ကဒီကနေ့ပြောကြားလိုက်ပါတယ်။ပစ်ချခဲ့တဲ့ drone သူတို့စီမှာရှိတယ်လို့စစ်သွေးကြောအဖွဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အစ္စရေးစစ်တပ်ဘက်ကလည်းသူတို့ရဲ့ drone ရင်အဲ့ဒီနေရာဘက်မှာပြန်ချခဲ့တယ်လို့ပြောပေမဲ့ဘာကြောင့်ပြန်ချခဲ့တယ်လဲဆိုတာကိုတော့မပြောပါဘူး။ရိုးရိုး drone ရင်တစ်ခုသာဖြစ်တာမို့အရေးကြီးတဲ့အချက်အလက်တွေသူများရသွားမှမျိုးစိုးရိမ်စရာမရှိဘူးလို့လည်းအစ္စရေးကဆိုပါတယ်။လက်ဗနွန်လေကြောင်းပိုင်နယ်ချဲဝင်လာတဲ့အစ္စရေးဒရုန်းယာဉ်တွေကိုပစ်ချမယ်လို့ Hezbollah ခေါင်းဆောင် Nasser Nasrallah ကပြီးခဲ့တဲ့လကသတိပေးထားပါတယ်။နှစ်ပေါင်းများစွာအတွင်း Hezbollah အဖွဲ့နဲ့အစ္စရေးစစ်တပ်ကြားပထမဆုံးအကြိမ်ပစ်ခတ်မှုတွေဖြစ်ပွားပြီးသတင်းတစ်ပတ်အကြာမှာအခုလိုဒရုန်းယာဉ်ပစ်ချမှုဖြစ်တာပါ။အဲဒီတုန်းကတင်ကားဖြတ်ဒုံးကြီးတွေကို Hezbollah ဘက်ကအစ္စရေးတဲကိုပစ်ခတ်ခဲ့တယ်လို့အစ္စရေးဘက်ကလည်းလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်ခဲ့ပါတယ်။2006ခုနှစ်တုန်းကနှစ်ဖက်ကြားမှာတစ်လကြာစစ်ပွဲဖြစ်ပွားခဲ့ပါတယ်။
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တနင်္လာညနေဘက်သတင်းတွေကိုဒါရိုက်ဆက်လက်ပြပြနေပါတယ်မြန်မာနိုင်ငံဆိုင်ရာတီးခြားလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ IIMM အနေနဲ့အခြေလက်ရှာဖွေရေးအဖွဲ့ UNFFM ရဲ့အားကောင်းလာတဲ့လုပ်ငန်းကိုဆက်လက်လုပ်ဆောင်တဲ့အနေနဲ့ဂျာဆွေကျောင်းအရရေးယူနိုင်ရေးမှုကင်းပြည့်ရတွေကိုစုဆောင်သွားတော့မှာဖြစ်တယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်စလက်ကပြောပြီးမြန်မာဆိုရကလည်းအခုလိုတိုက်တွန်းသွားပါတယ
် I urge the government to cooperate with the international mechanism that have been established both to ensure justice and consolidate Myanmar's democratic transition
တရားဝင်နဲ့အညီဖြစ်စေဖို့နဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးခိုင်မာအားကောင်းစေဖို့တည်ထောင်ထားတဲ့နိုင်ငံတကာဖွဲ့စည်းလို့ဆောင်ချက်တွေမှာပူးပေါင်းဆောင်ရွက်ဖို့အစိုးရကိုကျွန်မတိုက်တွန်းပါတယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလက်ရှိကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီ42ကြိမ်မြောက်အစည်းအဝေးအဖွင့်မင်းကိုမှမဟာမင်းကြီးကပြောတော့ပါတယ် IIMM အကြီးအကဲဖြစ်ပြီးခဲ့တဲ့ EB လောက်မှာကုလသမဂ္ဂဒွေးမှုချုပ်ကအတည်ပြုခံရခဲ့တဲ့နိုင်ငံတကာဥပဒေပညာရှင်နီကိုလတ်ခွန်ဂျန်ကလည်းသူတို့လှုပ်ဆောင်ပါတွေနဲ့ပတ်သက်ပြီးတော့ဒီကနေ့အစည်းအဝေးအတွင်းရှင်းပြသွားပြီးလာမယ့်လတွေအတွင်းဒေတာတွေကိုသူတို့အဖွဲ့တွားရောက်ဖို့ရှိတယ်ဆိုတာကိုလည်းပြောသွားပါတယ် UNSSM အဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာကိုလည်းဒီအစည်းအဝေးမှာတင်သွင်းသွားမှာဖြစ်ပြီးမြန်မာနိုင်ငံတော်ကကျူးလွန်ထားတဲ့လူခွင့်ရေးချုပ်ဖောက်မှုတွေရဲ့အတိုင်းအတာပမာဏအပေါ်ကဘာကြီးအနေနဲ့ရှင်းရှင်းလင်းလင်းသိမြင်ကြရပါလိမ့်မယ်လို့လည်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်လက်ကပြောသွားပါတယ်
အင်ဒိုပစိဖိတ်ဒေသစေဦးစီးချုပ်တွေတစ်နှစ်ကိုနှစ်ချိန်စုဝေးတဲ့အကြီးဆုံးစီးပွားပွဲကြီးတစ်ခုဖြစ်တဲ့17ချိန်မြောက် IPACC ညီလာခံကိုဒီကနေ့ထိုင်းနိုင်ငံမှာစတင်ကျင်းပပါရယ်ကမ္ဘာတဝန်းဒီကနေ့ရင်ဆိုင်နေရတဲ့ဂျန်တွေကိုဖြည့်ဆင်းနိုင်ဖို့အပြန့်အလန့်ပူးပေါင်းဆောင်ရွက်မှုကအရေးကြီးတယ်လို့ထိုင်းနဲ့အမေရိကန်စေဦးစီးချုပ်တွေကဒီကနေ့ဖွင့်ပွဲမှာပြောကြားသွားခဲ့ကြပါရယ်နိုင်ငံတွေကြားဘာသာစကားတမိုင်းနောက်ခံနဲ့ယဉ်ကျေးမှုထုံးစံတွေမတူညီကြပေမဲ့ဒေသရင်းမှာငြိမ်းချမ်းတည်ငြိမ်ရေးအတွက်အားလုံးတညီတညွတ်ထဲရှိကြတယ်လို့အမေရိကန်ကြီးတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီး James McGovern ကပြောကြားပါတယ်။အားလုံးအကျိုးစီးပွားအတွက်စည်ရေးလေးချင်းမှုတွေကအရေးကြီးတယ်လို့လည်းသူကပြောပါတယ်။ထိုင်းကြီးတပ်စေဦးစီးချုပ် Apirak Konsonpon ကလည်းလူကုန်ကူးမှုမူရည်စင်းမှောင်ခုံမှုနဲ့ဆိုင်ဘာတိုက်ခိုက်မှုတွေကထိုင်းအစိုးရအစိုးရဆုံးရန်အန္တရာယ်တွေဖြစ်တယ်လို့ပြောကြားသွားပါတယ်။ဗန်ကောက်မြို့တော်မှာစက်တင်ဘာ17ရက်နေ့ထိပြုလုပ်မဲ့ IPACC ညီလာခံမှာအင်ဒိုပစိဖိတ်ဒေသနိုင်ငံပေါင်း40ထက်မနည်းကစီအူစီချုပ်တွေထိတ်တန်းစစ်တပ်အကြီးအကဲတွေတက်ရောက်နေကြပါတယ်။အခုနှစ်ညီလာခံကိုထိုင်းတော်ဝင်စစ်တပ်နဲ့အမေရိကန်စစ်တပ်ပူးတွဲချင်းပါတာဖြစ်ပါတယ်
။ဟောင်ကောင်ဟာတရုတ်နိုင်ငံရဲ့ခွဲထုတ်လို့မရတဲ့အစိပိုင်းတစ်ခုဖြစ်ပြီးခွဲထုတ်ရေးဆိုင်ရာဘယ်လိုပုံစံမျိုးကိုမဆိုနှိမ်နင်းသွားမယ်လို့တရုတ်နိုင်ငံပိုင်သတင်းစာမှာဒီကနေ့ရေးထားပါတယ်။ဟောင်ကောင်မှာဒီမိုကရေစီပြန်လည်တည်ဆောက်ရေးအကူအညီပေးဖို့အမေရိကန်ကောင်စစ်ဝင်ရုံးရှိမှဆန္ဒပြတောင်းဆိုခဲ့ကြပြီးနောက်ပြန်မှာပဲသတင်းစာမှာအခုလိုပါလာတာပါ။စွန်လာလေကလေးကစတင်ခဲ့တဲ့ဆန္ဒပြပွဲတွေရဲ့နောက်ွယ်မှာပြပအင်အားစုတွေရှိနေတယ်ဆိုတာတနင်္လာနေ့ဟောင်ကောင်ဆန္ဒပြပွဲကတက်တည်တယ်လို့ China Daily သတင်းစာမှာရေးထားပါတယ်။ဆန္ဒပြသူတွေအနေနဲ့ဘူအစိုးရရဲ့ဆေးရှိတီးခံမှုကုံဆုံးတော့အောင်လုပ်နေတာကိုရပ်တင့်ပြီးလို့လည်းသတိပေးထားပါတယ်။ဟောင်ကောင်မှာအခြေအနေတွေရိုးရိုးတဲတဲဖြစ်အောင်ဖန်တီးပြီးဒီအစိုးရကိုထိခိုက်အောင်လုပ်ဖို့ပြပအင်အားစုတွေကကြိုးစားနေတယ်လို့တရုတ်တော်ဝန်ရှိသူတွေကဆွဆဲထားတာပါ။ ရာဇဝတ်မှုနဲ့ဆက်ဆွဲခံထားရသူတွေကိုတရုတ်ပြည်မှာကြီးမားတရားရင်ဆိုင်မှုလွှဲပြောင်းပေးပို့ရမယ်ဥပဒေမူကြမ်းကိုကန့်ကွက်တာကနေဆန္ဒပြပွဲတွေစဖြစ်လာပြီးအဲဒီနောက်မှာဒီမိုကရေစီအခွင့်အရေးပို့ပြီးတောင်းဆိုတဲ့ဆန္ဒပြပွဲတွေအဖြစ်အသွင်ပြောင်းလာတာဖြစ်ပါတယ်ဆန္ဒပြပွဲတွေအဆုံးသတ်သွားစေဖို့ရည်ရွယ်ပြီးဥပဒေမူကြမ်းကိုလုံးဝချုပ်သိမ်းလိုက်တဲ့အကြောင်းဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြီးခဲ့တဲ့သတင်းပတ်ကပဲကြေညာခဲ့ပါတယ်ဟောင်ကောင်ကဆန္ဒပြပွဲတွေဟာအခွင့်အရေးဒါမှမဟုတ်ဒီမိုကရေစီနဲ့မဆိုင်ဘူးပြည်ပဝင်ရောက်ဆက်ဖက်မှုကြောင့်ဖြစ်တယ်လို့ China Daily သတင်းစာအေဒီတာအာပေါ်မှာရေးထားပါတယ်
။အပူပိုင်းမုန်တိုင်းအဆင့်အထိအားရော့သွားတဲ့ Dorian မုန်တိုင်းဟာအခုတော့ North Atlantic သမုဒ္ဒရာဘက်ကိုရွေ့ရှားသွားပါပြီ။ဒီနေ့ကနေနေတော့ကနေဒါအရှေ့ပိုင်းဒေသတွေနဲ့ Quebec ပြည်နယ်အရှေ့ပြားပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တာမှာအင်ကောင်မိုးတွေလန်ထွက်တစ်ပင်တွေအမြစ်ကကျွတ်ထွက်ခဲ့တယ်လို့ဓာတ်အားလိုင်းတွေပြတ်တောက်ခဲ့တာကြောင့်အိမ်ပေါင်းရာနဲ့ချီလျှက်စစ်တပ်အားပြတ်တောက်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းတစ်ပတ်က Hurricane ပြင်းအားအဆင့်9နဲ့ Bahama ကျွန်းနိုင်ငံကို Dorian မုန်တိုင်းတိုက်ခတ်မှုမှာတော့54ယောက်ထက်မနည်းသေဆုံးပြီးတော့ထောင်ထဲချီပျောက်ဆုံးနေဆဲဖြစ်ပါတယ်။ Bahama လေကြောင်းပိုင်နက်ကိုရှာဖွေကယ်ဆယ်ရေးလုပ်မဲ့သူတွေရဲ့လေယာဉ်ခီးတွေကိုသာဦးစားပေးနိုင်ဖို့အတွက် Bahama အစိုးရရဲ့တောင်းဆိုချက်အရ American လေယာဉ်တွေ Bahama ကျွန်းပေါ်ကနေပြန်တက်မှုကို American လေကြောင်းပြန်တက်မှုဆိုင်ရာစီမံခန့်ခွဲရေးဌာန FAA ကယာယီကန့်သတ်ထားပါတယ်။မုန်တိုင်းနံကိုအပြင်းဆုံးခံစားခဲ့ရတဲ့ဘာဟာမားကအဘာဂိုနဲ့ Great Bahama ကျွန်းတွေကိုတွားရောက်လေ့လာခဲ့တဲ့ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေး Agency USAID ရဲ့အကြီးအကဲ Mark Green ကတချို့နေရာတွေမှာအပြက်အစီးများလွန်းတဲ့အတွက် Nuclear ဘုံတစ်ခုပောက်ကွဲသလိုဖြစ်ပြီးတော့တစားစီဖြစ်နေတယ်လို့ပြောကြားခဲ့ပါတယ်။ပြန်လည်ထူထောင်ရေးအတွက်အချိန်ယူရမှာကိုနားလည်သဘောပေါက်ထားပြီးကူညီကယ်ဆယ်ရေးလုပ်ငန်းတွေကို American ဘက်ကကူညီပေးဖို့ Bahama အစိုးရနဲ့အနီးကပ်လှုပ်ဆောင်သွားမယ်လို့လည်းသူကပြောကြားပါတယ်။မုန်တိုင်းသင့် Bahama မှာ American ကမ်းခြေစောက်တန်းကအစားအစာတောက်သုံးရည်နဲ့အရေးပေါ်ကယ်ဆယ်ရေးတွေကိုအကူအညီပေးနေပါတယ်ရှင
်။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြကြော်သိန်းနဲ့မဆူမြတ်မွန်တို့ပြောပြပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်နာဆင်ကြရပါမယ်။ဒီကနေ့မှာတော့ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာအာရှတိုက်ရဲ့နိုဘယ်ဆုလို့တင်စားခေါ်ဝေါ်ကြတဲ့ရေမွန်မက်ဆိုက်ဆိုင်ဆုကိုမြန်မာနိုင်ငံကမြန်မာနောင်းသတင်းအေဒီတာချုပ်ကိုဆွေဝင်းဒီကနေ့လက်ခံရယူခဲ့ပါတယ်။သတင်းသမားကိုဆွေဝင်းဟာသတင်းစာစာနယ်ဇင်းသတင်းပညာကိုလက်ကင်ပြုပြီးတရားမျှတမှုနဲ့အမှန်တရားကိုရှာဖွေရမှာမဆုံမနစ်ကြိုးပမ်းခဲ့သူအဖြစ်အရွေးချယ်ခံခဲ့ရတာပါဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပတဲ့ရီမွန်မက်ဆိုက်ဆိုက်ဆုရှင်တွေကိုဒီကနေ့ဆုချီးမြှင့်ပွဲအခမ်းအနားပြုလုပ်ခဲ့တဲ့အကြောင်းမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
ဒီကနေ့စက်တင်ဘာလ9ရက်နေ့တနင်္လာနေ့မှာတော့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာ2019ခုနှစ်အတွက် Raymond Magsaysay ဆုချီးမြှင့်ပွဲအခမ်းအနားကျင်းပနေတာဖြစ်ပါတယ်။ Raymond Magsaysay ဆုကိုမြန်မာနိုင်ငံကမြန်မာနောင်းအယ်ဒီတာချုပ်ကိုဆွေဝင်းနဲ့အတူဒီနေ့အတွက်ဆုချီးမြှင့်ခံရသူတွေကတော့ဖိလစ်ပိုင်နိုင်ငံကဂီတပညာရှင် Royal Karabakh တောင်ကိုရီးယားနိုင်ငံကအနိုင်ကျင့်မှုတိုက်ဖျက်ရေးလှုပ်ဆော်စီရင်သူ Kim Jong-ki အိန္ဒိယနိုင်ငံကရုပ်သံသတင်းတင်ဆက်သူ Ravish Kumar ထိုင်းနိုင်ငံကလူခွေလှုပ်ရှားသူအခနာနီလာပဂျစ်တို့ဖြစ်ကြပါတယ်မြန်မာနိုင်ငံကမြန်မာနောင်းအယ်ဒီတာချုပ်ကိုဆွေးဝင်းကိုဒီနေ့2019ခုနှစ်အတွက် Raymond Magsaysay ခေါင်းဆောင်မှုဆိုင်ရာဆုရှိအဖြစ်ရွေးချယ်ချီးမြှင့်ကြောင်းအခုလိုကြေညာခဲ့ပါတယ
် The 2019 Raymond Magsaysay Award for Emergent Leadership ကိုဆွေးဝင်မြန်မာas one of the most challenging environments for the practice of journalism in Asia, with its history of military rule and weak civic institutions, building an independent...
2019ခုနှစ်အတွက် Raymond Magsaysay ခေါင်းဆောင်မှုဆိုင်ရာဆုရှင်ကတော့ကိုဆွေဝင်းဖြစ်ပါတယ်။မြန်မာနိုင်ငံဟာသတင်းမီဒီယာတွေ၊သတင်းသမားတွေအတွက်အခက်အခဲစိန်ခေါ်မှုအများဆုံးနဲ့ရင်ဆိုင်နေရတဲ့အာရှနိုင်ငံတွေကတနိုင်ငံဖြစ်ပါတယ်။မြန်မာနိုင်ငံဟာတမိုင်းကြောင်းအရဆိုရင်လေစစ်အုပ်ချုပ်ရေးအောက်မှာအရက်ဖက်အဖွဲ့အစည်းတွေအားနည်းခဲ့တဲ့နိုင်ငံမှာ
ကိုဆွေဝင်းဟာလွတ်လပ်ပြီးတော့ကျင်းဝင်းတိုက်ခါနဲ့ကင်ကြီးတဲ့လူမှုဘဝတွေအကြောင်းထက်ထဲဝုံဝုံစုံစမ်းဖော်ထုတ်ရေးသားတဲ့စာနယ်ဇင်းပညာကိုလက်ကင်ပြုပြီးတော့တရားမျှတမှုနဲ့အမှန်တရားရှာဖွေရမှာမဆုံးမနစ်ကြိုးပမ်းခဲ့သူဖြစ်တာကြောင့်ဒီဆုကိုချီးမြှင့်တာဖြစ်ကြောင်း Raymond Magsaysay ဆုရဲ့ Foundation တာဝန်ခံကပြောသွားတာပါဒီကနေ့ကျင်းပတဲ့ Raymond Magsaysay ဆုရှင်ကိုဆွေဝင်းကိုယ်တိုင်ဆုတက်ရောက်ယူခဲ့တာဖြစ်ပါတယ် Raymond Magsaysay ဆုရှင်ကိုဆွေဝင်းကဆုကိုကိုယ်တိုင်လက်ခံရယူပြီးတဲ့နောက်မှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲဖွဲ့စည်းပုံအခြေခံဥပဒေအောက်သတင်းမီဒီယာသမားတွေလက်ရှိရင်ဆိုင်တွေ့ကြုံနေရတဲ့အခြေအနေတွေကိုအခုလိုပြောသွားပါတယ်
According to the current constitution however the military remains the most dominant force in our country, which controls key ministries and holds one quarter of seats in the legislature. The predominance of the military rules in a number of ethnic minority areas and the rise of nationalism is the major challenge facing the
မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ဟာနိုင်ငံပေါ်မှာအတော်လေးလွှမ်းမိုးထားပါတယ်။လွှတ်တော်ရဲ့လေးပုံတစ်ပုံနဲ့အစိုးရအဓိကနေရာတွေကိုစစ်တပ်ကယူထားပါတယ်။အခုလိုမျိုးစစ်တပ်ကြီးဆိုးပြီးတော့တိုင်းသားဒေသတွေကတိုက်ပွဲတွေဖြစ်နေတာနောက်အမျိုးသားရေးဝါဒခေါင်းထောင်လာတာတွေကြောင့်လွတ်လပ်တဲ့သတင်းမီဒီယာတွေအတွက်ချိန်ချောက်မှုတွေဖြစ်နေပါတယ်။
2019ခုနှစ်အတွက် Raymond Massese ဆူရှင်ကိုဆွေဝင်းကလက်ရှိမြန်မာသတင်းမီဒီယာရဲ့အခြေအနေစိန်ခေါ်မှုတွေကိုပြောဆိုခဲ့တာပါမြန်မာနိုင်ငံဒေတာချုပ်ကိုဆွေဝင်းဟာ Raymond Massese ဆူချီးမြှင့်ခံရတဲ့ခုနှစ်ဦးမြောက်မြန်မာနိုင်ငံသားဖြစ်ပါတယ်အာရှတိုက်ရဲ့နိုဘယ်ငြိမ်းချမ်းရေးဆုလို့နှိုင်းယှဉ်ခေါ်ဆိုကြတဲ့ Raymond Massese ဆူကိုတော့1958ခုနှစ်မှာစတင်ချီးမြှင့်ခဲ့တာဖြစ်ပါတယ်1959ခုနှစ်မှာတော့မြန်မာနိုင်ငံကသတင်းစာဆရာဦးလောယုံပရဟိတအလှရှင်ဒေါ်တီတီလူး2002ခုနှစ်မှာတော့ဒေါက်တာစင်တီယာမောင်2009ခုနှစ်မှာတော့ကရင်တက်ကြွလှုပ်ရှားသူကစောပါ2013ခုနှစ်မှာတော့မြစ်တာဖွံ့ဖြိုးရေးဖောင်ဒေးရှင်းတူထောင်သူကချင်အမျိုးသမီးလဖိုင်ဆန်းရော်နဲ့2015ခုနှစ်မှာတော့နိုင်ကူညီမှုအသင်းတည်ထောင်သူဦးကျော်သူတို့ရရှိခဲ့ပြီးဒီနေ့2019ခုနှစ်အတွက်ကတော့မြန်မာနောင်အေဒီတာချုပ်ကိုဆွေဝင်းစုချင်းမြင့်ခံခဲ့ရတာဖြစ်ပါတယ်ရှင
်မဆုမုံပြပြသွားတာပါရှင်မြန်မာနိုင်ငံမှာအကြီးဆုံးပုဂ္ဂလိကဘဏ်တစ်ခုဖြစ်တဲ့ကမ်ဘောဇာဘဏ်ဟာအမေရိကန်ပြည်ထောင်စုကသူ့ကိုပိတ်ဆို့အရေးယူမှုလုပ်လာရင်ဥပဒေအရကာကွယ်ဖို့အမေရိကန်အခြေစိုက်ပုဂ္ဂလိကရှင်နေအဖွဲ့အစည်းတစ်ခုကိုအကျိုးဆောင်အဖြစ်ငှားရမ်းလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာမွတ်စလင်တွေကိုစစ်တပ်ကညှဉ်းပန်းနှိပ်ဖိနှိပ်မှုတွေနဲ့ပတ်သက်လို့ငွေကြေးအားဖြင့်တနည်းတဖုံဆက်ဆက်ခဲ့တဲ့ဘဏ်တွေထဲမှာကမ်ဘောဇာဘဏ်ပါဝင်ကြောင်းကုလသမဂ္ဂအစည်းအဝေးခန်းစာမှာဖော်ပြခံရပြီးတဲ့နောက်အခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။အင်ဂျင်နိုင်ကအပြည့်အစုံပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စု Washington DC မှာဖွင့်လှစ်ထားတဲ့ပုဂ္ဂလိကရှင်းနေအဖွဲ့အစည်းတစ်ခုဖြစ်တဲ့ Williams and Connolly ကကမ်ဘောဇာဘဏ်ရဲ့အကျိုးဆောင်ဖြစ်ဆောင်ရွက်ဖို့ဩဂုတ်လ23ရက်နေ့ရက်စွဲနဲ့သဘောတူညီချက်စာချုပ်ကိုအမေရိကန်သတင်းဌာနတချို့မှာဖော်ပြခဲ့ပါတယ်။အဲ့ဒီစာချုပ်ထဲမှာတော့မကြာခင်ကထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂအစည်းအဝေးခန်းစာကြောင့်ကမ်ဘောဇာဘဏ်ကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူခဲ့မယ်ဆိုရင်ဥပဒေအရခုခံကာကွယ်ဖို့ဖြစ်တယ်လို့ဖော်ပြထားပါတယ်။ Williams and Connolly ကနေကမ်ဘောဇာဘဏ်ရဲ့ CEO ဖြစ်တဲ့ Michael Dinormosi ပေးပို့ခဲ့တဲ့စာရဲမှာအကျိုးဆောင်ကဖြစ်ဆက်ဆချင်းအမေရိကန်ဒေါ်လာ 25,000 ပေးဖို့အပါအဝင်အခြားသဘောတူညီမှုတွေကိုဖော်ပြထားပါတယ်။အခုလိုငားရမ်းလိုက်တာနဲ့ပတ်သက်လို့ကမ်ဘောဇာဘဏ်ကိုရော Williams and Connolly ဘက်ကိုရောနှက်ချက်ပေးဖို့ VOA ကဆက်သွယ်မေးမြန်းရမှာတုံ့ပြန်မှုမရခဲ့ပါဘူး။အမေရိကန်ရှင်းနေအဖွဲ့အစည်းတစ်ခုကိုကမ်ဘောဇာဘဏ်ကသူတို့ဥပဒေအကျိုးဆောင်ဖြစ်ငှားရမ်းလိုက်မှုဟာဩဂုတ်လဇန်ပိုင်းကမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့အချက်အလက်ရှာဖွေရေးမစ်ရှင်ကအစိုးရကစားထုတ်ပြန်ခဲ့ပြီးတဲ့နောက်အမေရိကန်အပါအဝင်နိုင်ငံတကာအစိုးရတွေဘက်ကပြင်းပြင်းထန်ထန်တုံ့ပြန်အရေးယူလာမှာကိုသူတို့အတွင်းပိုင်းမှာစိုးရိမ်ထိလန့်နေတယ်ဆိုတာမြင်နိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။ကမ်ဘောဇာဘဏ်အနေနဲ့နိုင်ငံတကာအတိုင်းဝိုင်းမှာလေးစားယုံကြည်မှုကိုရထားခဲ့တယ်လို့လည်းဆိုပါတယ်။ကမ္ဘောဇာဘဏ်ကငှားလိုက်တဲ့အမေရိကန်ရှင်းနေအဖွဲ့အစည်းအနေနဲ့အခြားတာဝန်တွေဖြစ်လွတ်တော်နဲ့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ဝင်တွေကိုချီကပ်စည်းရုံးဖို့သတင်းမီဒီယာတွေနဲ့ဆက်ဆံဖို့စတဲ့လူထုဆက်ဆံရေးကိစ္စရပ်တွေလည်းပါဝင်တယ်လို့ဆိုပါတယ်။အခုလိုကမ္ဘောဇာဘဏ်ကတုံ့ပြန်ဆောင်ရွက်လာတာနဲ့ပတ်သက်လို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှရေးရာတာဝန်ခံ John Sipton ကသူ့ရဲ့အမြင်ကို VOA ကိုအခုလိုပြောပါတယ်
။ Well, instead of paying money the lobbyists companies should be doing is telling the Burmese military
American ရှင်းနေအဖွဲ့အစည်းကိုပတ်စံတွေနဲ့ငှားပြီးလော်ဘီလုတ်ခိုင်းမဲ့အစားအဲ့ဒီဘဏ်အနေနဲ့မြန်မာစစ်တပ်ကိုအခုလိုပြောတင်ပါတယ်ပြစ်မှတ်ထားပိတ်ဆို့အရေးယူရတဲ့အကြောင်းရင်းကကုလသမဂ္ဂကပြဋ္ဌာန်းထားတဲ့နိုင်ငံတကာနှီးဥပဒေစနစ်တွေနဲ့အညီပူးပေါင်းဆောင်ရွက်ဖို့စစ်တပ်ကငြင်းဆန်တဲ့အတွက်ကြောင့်ဖြစ်ပါတယ်ပိတ်ဆို့အရေးယူမှုကိုရှောင်ရှားဖို့အကောင်းဆုံးနည်းလမ်းကတော့ကုလသမဂ္ဂနဲ့စစ်တပ်ကစတင်ပြီးပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်ရခိုင်ပြည်နယ်တွေကိုစုံစမ်းစစ်ဆေးမှုတွေတွားရောက်ခွင့်ပြုပြီးနောက်ပြီးတော့ကချင်ရှမ်းနဲ့ကရင်ပြည်နယ်တွေကိုလည်းတွားရောက်ခွင့်ပြုဖို့ဖြစ်ပါတယ
်ကုလသမဂ္ဂအစည်းအဝေးခန်းစာအတိုင်းမြန်မာစစ်တပ်နဲ့ဗန်နီလန်းနဲ့မဆိုဆက်ဆက်ပတ်သက်နေတဲ့ဆိုရင်အဲ့ဒီဘန်တွေကုမ္ပဏီတွေအနေနဲ့ပိတ်ဆို့အရေးယူမှုတွေကြုံရနိုင်တယ်ဆိုတဲ့အချက်ကိုအမှန်တကယ်စိုးရိမ်တင်တယ်လို့လည်း John Sipton ကဆိုပါတယ်
It's very important that
the international community pay attention to the economic
မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးအမြတ်တွေကိုနိုင်ငံတကာအသိုင်းအဝိုင်းကအာရုံစိုက်စောင့်ကြည့်လာတာအရေးကြီးပါတယ်။ဒါကြောင့်လဲဆိုတော့လွန်ခဲ့တဲ့နှစ်နှစ်ကရိုဟင်ဂျာတွေအပေါ်အကြမ်းဖက်နှိပ်စက်မှုတွေခြေခြေပြင်းပြင်းရှိခဲ့တဲ့အပေါ်ပုံမှန်တန်တမာရေးအရဖိအားပေးမှုတွေဟာအလုံးမဖြစ်ခဲ့ပါဘူး။အခုတော့စစ်တပ်ရဲ့တုတ်ပြန်ဆောင်ရွက်မှုကိုရဖို့ဆိုရင်သူတို့ရဲ့စီးပွားရေးအကျိုးအမြတ်တွေအခွန်ဝင်ငွေတွေကုမ္ပဏီတွေဘဏ်တွေအပါအဝင်သူတို့နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့အရေးယူခြင်းအဖြစ်ထိရောက်မှုရှိတယ်ဆိုတာလူတွေကသိလာပါပြီ။နောက်တစ်ဆင့်ကသူတို့နဲ့ပူးပေါင်းလှုပ်ဆောင်နေသူတွေကိုပါပြစ်မှတ်ထားပိတ်ဆို့အရေးယူတာစင်ကာပူအပါအဝင်အခြားနေရာတွေမှာဘဏ်အကောင့်တွေဖွင့်ထားတဲ့အခါပို့ပြီးအခက်အခဲတွေဖြစ်အောင်လုပ်တာစတာတွေဆက်ပြီးလှုပ်ဆောင်မယ်ဆိုရင်ထိရောက်မှုတွေရှိလာမှာပါ။အဲဒီခါကျမှစစ်တပ်အနေနဲ့သူတို့ဘာလုပ်ခဲ့လဲသူတို့ဘာလုပ်နေလဲဆိုတာနှစ်ခါပြန်စဉ်းစားလာမှာဖြစ်ပါတယ်။
2019ဩဂုတ်လ5ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာတည်တံ့လွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေရေးမစ်ရှင်ရဲ့မြန်မာတက်မတော်ရဲ့စီးပွားရေးအကျိုးအမြတ်များဆိုတဲ့အစီရင်ခံစာမှာ2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစတင်ပြီးရက်သတင်းပတ်အနည်းငယ်အကြားမြန်မာနိုင်ငံကကုမ္ပဏီတွေနဲ့အဖွဲ့အစည်းပေါင်း45ခုဟာစစ်တပ်ကိုဒေါ်လာ10သန်းကျော်လှူခဲ့ကြောင်းအသေးစိတ်ဖော်ပြခဲ့ပါတယ်။ဒါအပြင်တက်မတော်နဲ့နီးစပ်တဲ့ခရိုနီကုမ္ပဏီတွေဟာရိုဟင်ဂျာတွေရဲ့ဇာတိတပ်တေခံလက္ခဏာတွေပျောက်ပြတ်စေဖို့အဲ့ဒီရခိုင်မြောက်ပိုင်းဒေသကိုပုံစံအစ်စ်ဖော်ဆောင်ရေးရည်မှန်းထားတဲ့စစ်တပ်ရဲ့ဆန္ဒဖြည့်ဆည်းတဲ့အနေနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးစီမံကိန်းဆိုပြီးငွေကြေးထောက်ပံ့ခဲ့တယ်လို့ထောက်ပြထားပါတယ်။အဲ့ဒီစီမံကိန်းမှာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်ချန်စီယိုကာယံဘူငွေကြေးထောက်ပံ့ခဲ့တဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ကမ္ဘောဇာအုပ်စု KPC နဲ့ Max မြန်မာတို့ကိုနာမည်နဲ့တကွဖော်ပြခဲ့ပါတယ်။ Max မြန်မာကုမ္ပဏီကတော့ဒီအစီရင်ခံစာပါအချက်နဲ့ပတ်သက်လို့ညင်းဆိုကန့်ကွက်ထားပါတယ်ရှင်။
မိုင်းဂျင်နိုင်ပြပြသွားတာပါရှင်။အခုဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေဘက်ကိုအလှည့်ပေးပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကလေးငယ်တွေဟာအခြေခံပညာသင်ကြားခွင့်အပြည့်အဝမရကြပါဘူး။ပုံမှန်ကျောင်းစာသင်ကြားခွင့်မရကြသူတွေအတွက်အသက်မွေးဝမ်းကြောင်းသင်တန်းတချို့တော့ရှိပါတယ်။ဆက်ကျော်သက်ဒုက္ခသည်လူငယ်တွေကိုကိုယ်ပိုင်ဝင်ငွေရစေပြီးနေတရူဝအခက်အခဲတွေကိုဖြေရှင်းနိုင်ဖို့အသက်မွေးပညာတချို့သင်ပေးနေတာဖြစ်ပါတယ်။အခုလိုသင်တန်းကျောင်းတွေနဲ့ပတ်သက်လို့လူငယ်ဒုက္ခတဲ့အမျိုးသမီးငယ်တချို့ကိုဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားမှာတွားရောက်တွေ့ဆုံမေးမြန်းပြီးစတိဆန်ဖို့ကသတင်းပေးပို့ထားပါတယ်။မက်ကင်ဖြူတွေကအပြည့်စုံပြောပြပေးပါရှင်
။ကျောင်းပညာရေးအခွင့်အလမ်းနယ်ပါလွန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခတဲ့စခန်းတွေမှာလူငယ်ဒုက္ခတဲ့တွေအတွက်စက်ချုပ်သင်တန်းနဲ့ကွန်ပျူတာသင်တန်းလိုအထူးသင်တန်းတချို့တော့ရှိနေပါတယ်။ရွေချက်တစ်ခုမကရှိနေတဲ့ဒီလိုသင်တန်းစင်တာတွေမှာအသက်မွေးပညာရဲ့အများအပြားပို့ချပေးနိုင်သေးတာတော့မဟုတ်ပါဘူး။ဒါမှလည်းမြန်မာနိုင်ငံမှာထက်ဆိုင်ရင်တော့သူတို့အကျွတ်ပိုကောင်းတဲ့အခွင့်အလမ်းတချို့ရှိနေသေးတယ်လို့ရိုဟင်ဂျာလူငယ်တွေကပြောဆိုကြပါတယ
်။
မြန်မာနိုင်ငံမှာတော့ကျမတို့ဘာလုံးမှလုပ်လို့မရပါဘူး။ဘယ်သူကမှလည်းအခုလိုတင်ကြားပေးတာမျိုးမရှိခဲ့ပါဘူး။အခုဘင်္ဂလားဒေ့ရှ်မှာတော့ကျမတို့ကိုတင်ကြားပြသပေးတဲ့သင်တန်းတွေရှိပါတယ်။ကိုယ်ဝန်စားကိုချုပ်တက်အောင်အထောက်ဆက်လာလို့တဲ့တွေလည်းရှိပါတယ်။ကျမတို့အများကြီးလေ့လာလို့ရပါတယ်။အလုပ်တစ်ခုရနိုင်တယ်လို့အသက်ရှင်ရပ်တည်ဖို့အခက်အခဲတချို့ဖြေရှင်းလာနိုင်ပါတယ်
။အသက်15နှစ်အရွယ်ရိုဟင်ဂျာဒုက္ခသည်ဆက်ထရီဖာပြောသွားတာပါ။တင်နန်းအများစုကတော့လူငယ်မျိုးသမီးတွေနေစဉ်ဘဝရှင်သန်ရေးအထောက်ပံ့ဖြစ်စေဖို့အလုပ်အကိုင်တစ်ခုခုရပြီးဝင်ငွေရလာစေဖို့ပဲဖြစ်ပါတယ်။ဒီတင်နန်းကလူငယ်တွေကတော့ဘက်ထရီပြန်ဖြည့်နည်းနဲ့နေအောင်ကြီးစွမ်းအင်သုံးမီလုံးဖန်တီးတာကိုလေ့လာနေကြတာပါ။အသက်15နှစ်အရွယ်နူဝါဂါယစ်ကအခုလိုပြောပါတယ်။
မနီဘတ်အန်ဒါတန
်မီးရတာတိတ်ကောင်းပါလေအမောင်ထဲမှာထမင်းစားစရာမလိုတော့သလိုကျမတို့အတွက်အများကြီးအဆင်ပြေသွားပါတယ်မီးအိမ်ထုံမိုဓာတ်စီအဝေးကြီးသွားဝယ်စရာလည်းမလိုတော့ပါဘူးညဘက်အိမ်သာသွားရင်လည်းဓာတ်မီးတည်သွားလို့ရတယ်အမောင်ထဲအိမ်သာသွားရတာကမလွယ်ဘူးလေမီးရှိတော့ပို့ပြီးတော့ဘေးကင်းလုံခြုံတာပေါ့
ဒီလိုပညာရပ်တွေလေ့လာနိုင်တဲ့တစ်ချိန်ထဲမှာပဲကိုယ့်အိမ်မှာမိဘတွေရှိပြောဖို့မလွယ်တဲ့ရင်ချင်းမှုထုံနှန်းဆိုင်ရာသူတို့ကြုံတွေ့ရတဲ့အခက်အခဲတွေကိုလည်းဒီလိုနေရာတွေမှာဆယ်ကျော်သက်တွေအချင်းချင်းပြောဆိုဆွေးနွေးနိုင်ကြတာပါအသက်18နှစ်အရွယ်ထက်စမင်းကအခုလိုပြောပါတယ
်ဘယ်ရှိပါလို့
ကျမတို့တိတ်အရေးကြီးတာကတော့အသက်ငယ်ငယ်နဲ့အိမ်တောင်ပြုမခံရဖို့ပါအခုမှအသက်18နှစ်အောက်ပဲရှိပါသေးတယ်လေဘဝအကြောင်းတရားမသိသေးသလိုအလုပ်လုပ်ဖို့အသက်ရှင်ရပ်တည်ဖို့ဘဝတုတ္တဆိုတာလည်းမရှိသေးပါဘူးဒီမှာကမိန်းကလေးတွေအများစုကအသက်18နှစ်မတိုင်ခင်အိမ်တောင်ပြုကြရတယ်။သူတို့တွေပင်ပင်ပန်းပန်းရုန်းကန်ကြရပြီးတော့ခဏလေးနဲ့အသက်ကြီးသွားကြတယ်လေ
။ဒီနေရာမှာရှိတဲ့ဒုက္ခတဲ့လူငယ်တစ်သန်းကျော်ဟာ ိတ်မကြခင်နေရပြန်ရနိုင်တဲ့အခြေအနေမရှိသေးတယ်လို့ဒုက္ခရဲမိသားစုအများစုကတော့စေကျော်တဲ့လူငယ်တွေအတွက်တင်တင်လျောက်ပတ်တဲ့ကျောင်းစာသင်ကြားခွင့်ရဖို့နဲ့အဲ့ဒါလိုရမှသာကျွမ်းကျင်သူအများပြားထောက်ပြပြောဆိုနေကြတဲ့မျိုးဆက်တစ်ခုပြတ်သုံးသွားနိုင်တဲ့ဆိုတဲ့အခြေအနေမျိုးမဖြစ်ရအောင်ကာကွယ်သွားနိုင်ဖို့မျှော်လင့်နေကြတာဖြစ်ပါတယ်ရှင
်ဒီလိုရပိုင်းကြီးတွင်အစိုးရကုလသမဂ္ဂနဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအပြည့်အဝဆွေးနွေးကြတဲ့အခါမှာနှစ်ဖက်အပြည့်အဆွေးနွေးမှုတွေမှာတရုတ်နိုင်ငံကိုပါဝင်စေဖို့ဆိုပြီးတော့မြောက်ပိုင်းအဖွဲ့တွေဘက်ကအဆူပြူတာမပြေမလည်ဖြစ်ရတယ်လို့သိရပါတယ်။မြန်မာနိုင်ငံကြီးရဲ့လုပ်ငန်းစဉ်အထူးဖြစ်တော့ဒီမြန်မာပြည်မြောက်ပိုင်းတရုတ်နယ်စပ်ကတိုင်းသာအဖွဲ့စည်းတွေရေးမှာတရုတ်နိုင်ငံဘက်ကနေပြီးတော့တော်လီထဲထဲဝင်ဝင်ပါဝင်ပတ်သက်လာတာတွေတွေ့ရပါတယ်။မြန်မာညီငယ်ရဲ့လုပ်ငန်းစဉ်မှာအခုလိုမျိုးအင်ဂျင်တရုတ်နိုင်ငံအခန်းကဏ္ဍတစ်ခုလိုမျိုးပါလာတာဟာညီငယ်ရဲ့လုပ်ငန်းစဉ်တွေအတွက်အလားအလာကောင်းဖြစ်ပါရဲ့လားဆိုတာကတော့လာမယ့်အင်္ဂါနေ့ညဒဲရီလိုက်စီစဉ်မှာဆွေးနွေးတော့မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့တော်ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုပို့ထားမယ်ဆိုရင် Daily Life Season လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။ email လိပ်စာက bemis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြောင့်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။နောက်ပညာတရက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်ပြီးဆက်သွယ်နိုင်ကြပါတယ်ရှင်။နောက်နှစ်နိုင်ကြမှာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေပြင်သတင်းဆောင်ပွားတွေစီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာနဲ့သူယုံကြည်ရာစတဲ့အစီအစဉ်တွေကိုနှာစင်ကြရမှာဖြစ်ပါတယ်ရှင်။အခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်။
အမေရိကန်သမ္မတဘန်ဖြစ်စခန်းကမ့်ဒေးဗစ်မှာတွေ့ဆုံတာလီဘန်အဖွဲ့နဲ့တွေ့ဆုံဆွေးနွေးမယ့်အစီအစဉ်ကိုဖျက်လိုက်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကယုတ်ရက်ကြေညာလိုက်ပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာတာလီဘန်အဖွဲ့ရဲ့တိုက်ခိုက်မှုတွေထပ်ဖြစ်လာပါတယ်။အမေရိကန်တာလီဘန်ဆွေးနွေးပွဲတွေဘယ်တော့ပြန်စမယ်ဆိုတာနဲ့ဆက်စစ်နှစ်တာအာဖဂန်စစ်ပွဲဘယ်တော့အဆုံးသတ်မယ်ဆိုတာတွေကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။အီရန်နိုင်ငံမှာယူရေနီယံတွေကိုအရင်ကထက်ပိုပြီးတန့်စင်နိုင်တဲ့အဆင့်မြင့်ဗဟုခွာဆက်တွေတက်ဆင်နေတယ်ဆိုတာကိုကုလသမဂ္ဂအနုမြူစွမ်းအင်လိလာဆောင်ကြီးအေဂျင်စီ IAEA ရဲ့စစ်ဆေးရေးမှုတွေကဒီနေ့အတည်ပြုလိုက်ပါတယ်။အဲလိုတက်ဆင်နေတဲ့အထက်မှာ2015ခုနှစ်ကအီရန်နဲ့နိုင်ငံတကာကြားထုတ်ဆိုခဲ့တဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်အရတားမြစ်ထားတဲ့ဗဟုခွာဆက်မျိုးစောက်တွေပါတယ်လို့ IAEA ရဲ့ညင်ညာချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့တီးခြားလို့တဲ့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာတီးခြားလို့တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ IIMM အနေနဲ့အခြားလက်ရှာဖို့ရဲ့အဖွဲ့ UNFFM ရဲ့အားကောင်းလာတဲ့လုပ်ငန်းကိုဆက်လက်လှုပ်ဆောင်တဲ့အနေနဲ့ရာဇဝတ်ကြောင်းအရာရေးယူနိုင်ရေးမှုကင်းပြည့်ရတွေကိုစုဆောင်းသွားတော့မှာဖြစ်တယ်လို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Michel Bachelet ကဒီကနေ့ပြောသွားပါတယ်။တရားဥပဒေနဲ့အညီဖြစ်စေဖို့နဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးခိုင်မာအားကောင်းစေဖို့တည်ထောင်ထားတဲ့နိုင်ငံကဖွဲ့စည်းလှုပ်ဆောင်ချက်တွေမှာပူးပေါင်းဆောင်ရွက်ဖို့အစိုးရကိုကျွန်မတိုက်တွန်းပါတယ်လို့လည်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလက်ရှိကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီ42ကြိမ်မြောက်အစည်းအဝေးအဖွဲ့မိန့်ခွန်းမှာမဟာမင်းကြီးကပြောသွားပါတယ်။အင်ဒိုပစိဖိတ်ဒေသစီးပွားရေးချုပ်တွေတနည်းနည်းချင်းဆူဝေးတဲ့အကြီးဆုံးဇူဝေးပွဲကြီးတစ်ခုဖြစ်တဲ့ဆက်တကြိမ်မြောက် IPACC ညီလာခံကိုဒီကနေ့ထိုင်းနိုင်ငံမှာစတင်ကျင်းပပြီးတော့ဒေသတွင်းကစီးပွားရေးချုပ်တွေအမေရိကန်တက်ရောက်ပြီးအမေရိကန်စုကြီးတက်စီးပွားရေးချုပ်တွေတက်ရောက်နေပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လုပ်ရေးမှုကမခင်ဖြူထွေးဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်းထုတ်လွှင့်ပေးမယ့် Video ရဲ့နေ့စဉ် TV အစီအစဉ်ကိုတော့ Intercept 70နဲ့ Mia 73တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ Video ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. From Washington, this is